အစိုးရတန်တနည်းကြည့်အထိမဲ့ကြာပြီးနေညာတော့ငါတော့ဆန်စစ်တီပြောရဲမင်းကုန်းအပေါ်မှာဘဝင်မကြတဲ့သူတွေထဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်အင်ဒီကခေါင်းဆောင်တချို့ရဲ့အမြင်သဘောထားတွေကိုထိုင်းပြည်ဆိုင်အဖွဲ့အစည်းများပိုင်းတင်တော့နိုင်ကွင်းကဆက်တင်မြင့်မြင့်ထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ပါအစိုးရအနေနဲ့ပြီးခဲ့တဲ့တစ်နှစ်တာသက်တမ်းတွင်စီးပွားရေးနဲ့ပတ်သက်ပြီးရှင်းလင်းသိကျတဲ့မူဝါဒတွေအခုချိန်ထိမရှိသေးဘူးလို့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွတ်တော်ကိုဆလဲဟောင်းဦးရဲထွန်းကအခုလိုထောက်ပြပါတယ
်မရှိဘူးလို့ပဲပြောမှာပေါ့လေမှန်ကတော့ဒီစီးပွားရေးမူဝါဒနဲ့ပတ်သက်ပြီးတော့ပါတီကဆုံးဖြတ်ထားတဲ့အာရှိတယ်ဆိုရင်လည်းတောင်တန်းစုကြည်ရမကဘူးပေါ့နော်သူရဲ့အခုဝင်ကြီးအဖွဲ့တွေကစီးပွားရေးဝင်ကြီး၊ကွန်ဒေးဝင်ကြီးတွေ၊စီမံဘာနာဝင်ကြီးတွေသူတို့တွေကလည်းနားလည်ပြီးတော့ဒီအပေါ်မှာ apply လုပ်ရမှာပေါ့နော်ဒါကိုကျွန်တော်တပည့်အဆုံးချတာလေကျွန်တော်ရှိရမှာပေါ့အခုအဲ့ဒီလိုမျိုးချိုးတဲ့နေတဲ့အပြင်တောင်တန်းစုကြည်ကိုနိုင်ကလည်းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ file စိုက်ပြီးတော့ကြောကြားတာတွေပါရင်အဲ့မရှိလာဘူးစီးပွားရေးနဲ့ပတ်သက်ပြီးတော့ဟိုတောင်သားကြီးကဟိုအောက်ကဝင်ကြီးတွေအစိုးရအဖွဲ့ဝင်တွေဘလောက်လောက်ပိုင်တွင်ပေးတယ်လဲလို့နော်အဲဒီလာနေလဲနည်းနည်းတော့ပြဿနာရှိတယ်လို့ထင်တယ်စီးပွားရေးအခုလောက်တဲ့လုပ်ငန်းကြီးတွေလောက်တဲ့လူတွေဆိုရင်သူတို့လုပ်ငန်းတွေကအခုဟာရက်ရက်နေတဲ့အခါကျတော့စင်တာတွေဆက်ပြီးတော့လုပ်ဖို့ဟာဖြစ်ဖို့ကျင်လိုက်လို့ရှိရင်မကြလာဘူးဒါဟိုသူတို့အနေနဲ့ဒီအစိုးရရှိမှတချို့ရကြရရှိတဲ့လုပ်ငန်းရှင်တွေပါလေကအကျင့်ပြီးဆိုလို့ရှိရင်လည်းအဖြစ်မရဘူးပေါ့နော်ဆိုရအနေနဲ့ဟာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်ဆိုတာဟာဒီလူလူလူအတွင်းမှာအလုပ်ကိုင်အခွင့်အလမ်းတွေအများကြီးပေါ်လာပြီးတော့လုပ်တာကိုင်တာရှိပြီးတော့အလုပ်ကိုင်တွေပေါ်လာပြီးတော့ဒီဝင်ငွေတွေရအောင်ဖြန့်ချိပေးရမှာကအဓိကဖြစ်တယ်ဆိုတော့နားမလည်တာအဲ့တော့အခုသူတို့လုပ်နေတာတော့ဒါလဲဆိုအခွန်ငင်းရကောက်ခံရဖို့ကိစ္စအဲ့တော့လုပ်ငန်းဖြစ်တာမဖြစ်တာအလုပ်ကိုင်ပေါ်တာမပေါ်တာကအဓိကမဟုတ်ဘူးဝင်ဘယ်လိုရအောင်တောက်မလဲဆိုတာကိုအရင်တိုက်နေလို့ဖြစ်နေတယ်
အခုအစိုးရတပ်တန်းတွင်လမ်းမဆက်တွေရေးကောင်းမွန်လာတယ်လို့တောင်ဆန်းစုကြည်ကပြောပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီဥက္ကဋ္ဌပူဆိုးဆန်ကတော့တာကိုသဘောမတူပဲချင်းမျိုးနယ်တွင်လမ်းမဆက်တွေရေးအပိုင်းလှုပ်ဆောင်တာမရှိခဲ့ဘူးလို့ဆိုပါတယ်
။တော်စုကတော့လမ်းမဆက်တွေရေးအကျန်းကောင်းနေလို့ပြောတယ်။ဒါယူနေသူ့အစိုးရတက်လာတဲ့နောက်ပိုင်းမှာလို့တာကတခုမှကျွန်တော်မတွေ့ဘူးချင်းပြည်နယ်မှာ။ဘာပဲပြောပြောအစိုးရဟောင်းဆိုတော့ချိန်တော့ရှိမချိန်တော့ရှိလွတ်တော်ဟောင်းနဲ့အစိုးရဟောင်းစခဲ့တဲ့လမ်းမဆက်တွေရေးဒီအခုတော့ဒီဟာကြီးကဆက်လက်ပြောရန်လို့နိုင်တဲ့အခြေအနေရှိတယ်သူတို့စပီးခဲ့တဲ့ဟာရှင်းရှင်းပြောမယ်ဆိုရင်ချင်းတီနယ်မှာ NLD အစိုးရအနေနဲ့ဘာတစ်ခုမှမလုပ်ဘူးလို့ပဲကျွန်တော်ပြတ်ပြတ်သားသားကျွန်တော်ပြောချင်တယ
် NLD ပါတီအနေနဲ့2015ရွေးကောက်ပွဲအတွက်မဲဆွယ်ချိန်တုန်းကပြောဆိုစည်းရုံးခဲ့တဲ့အချိန်2008အခြေခံဥပဒေကိုပြင်ဆင်ဖို့လှုပ်သွားမယ်ဆိုတာကလည်းအဓိကဥတည်ချက်အနေနဲ့ပါဝင်ပါတယ်အဲ့ဒါကိုခုချိန်ထိလက်တွေ့အကောင့်ထဲမပေါ်နိုင်သေးဘူးလို့ဘလုံးစိုးဝါဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ကြည်စိုးကဆိုပါတယ
်ကျွန်တော်တို့ပြည်သူတွေဒေါ်ဆန်းစုကြည်ရောပါတီကိုအောက်တိုင်းမဲပြလိုက်တာကအထူးသဖြင့်ဒီ2008ခုတွေကိုပြင်ဆင်နိုင်မယ်ဆိုတော့ကျွန်တော်လင်းချင်းနဲ့ကျွန်တော်တို့ဆိုင်းနာပါတီကအထူးသဖြင့်ဒီဘက်ကဟိုငုံနဲ့ရှမ်းနဲ့ရခိုင်ကလွဲလို့ကျွန်တော်ဆိုင်းနာပါတီခုခုလန်ရှုံးတာကဒီ2008မပြင်နိုင်တော့ဘူးဆိုတော့ပြုခုစားခြင်းနဲ့ဒီကြိယာမင်းမပြူအနေနဲ့ဝဲပေးတယ်အဲ့ဒီကတည်းကပြင်းနေကြတော့အခုကျတော့လေဆံနဲ့မားတယ်ဟုတ်တခုမှပြင်းသေးတာလည်းမရှိဘူးသူတို့ကကတော့ကျွန်တော်တို့ဆိုင်းရင်းသားတွေအတွက်ဘာတခုမှမလေဆံမဟုတ်ဘူး
မွန်မျိုးရပါတီဒုတိယဥက္ကဋ္ဌနိုင်ငွေသိန်းကတော့အမျိုးသားရင်ကြားစစ်ရေးနဲ့ရင်းချမ်းရေးဖော်ဆောင်မှုအပိုင်းတွေမှာအားနည်းနေတယ်လို့ဝေဖန်ပါတယ
်အားရစရာကောင်းတော့မရှိဘူးပေါ့အဓိကတော့ငွေရေးဆိုမှလို့တက်တက်ပြန်လုံးမီလာကံကတော့တည်ကြတိုင်းပါပဲပထမအလုပ်သွားတဲ့ချိန်များတော့ကုမူဝါဒကိုတောင်းဖို့ပြောပြီးသွားတယ်ပဲပါဆုံးဖြတ်ချက်မှလည်းမရောက်သေးဘူးဒီတဲ့ခါကြတော့လည်းပဲတစ်ဖက်ကငင်းငင်းကြီးဆိုပေမဲ့လို့လည်းပဲတစ်ဖက်ကရှစ်တိုက်နေတယ်ဆိုတော့တောင်ဆန်းစုကြည်ကကျင့်နေပတ်သက်တာကဘာမှလည်းပြောဆိုမှုမရှိဘူးဆိုတာကဒါကတော့လုံးဝတိုင်းသားတွေအတွက်ကတော့တော်တော်လေးပဲသံမရဖြစ်စရာဖြစ်တာသံမရဖြစ်စရာဆိုတဲ့နေရာမှာတောင်ဆန်းစုကြည်ကတန့်တယ်ကဒီစိတ်တဏှာမျိုးဖြစ်နေပြီးတော့ငင်းငင်းရဖို့တည်းတလေးခင်းရမယ်ဆိုတဲ့အနေအထားရှိတယ်
မနေ့ကတောင်ဆန်းစုကြည်ရဲ့နောက်ဆက်သွဲမိန့်ခွန်းထဲမှာ ICA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC အဖွဲ့၅ဖွဲ့ဖြစ်တဲ့မွန်ပြည်တပ်ပါတီ၊ကရင်နေမျိုးရာသုတ်သက်ရေးပါတီ KMPB ၊ဝမျိုးရာဖွဲ့ WNO ၊ရခိုင်မျိုးရာကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီတို့ကလည်း NCA ကိုလက်မှတ်ရေးသူးတော့မယ်လို့ပြောဆိုခဲ့တယ်လို့နိုင်ငံတော်အတိုင်းအတာရုံးဝန်ကြီးဌာနကပါကြေညာချက်ထုတ်ပြန်ခဲ့တာပါ။အဲ့ဒီအပေါ်မှာ UNSC တာဝန်ရှိသူတွေကငြင်းဆိုထားပါတယ်။ တောင်ဆန်းစုကြည်နေနဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ကိုခေါ်ဆောင်နေတဲ့ငင်းချမ်းရေးကော်မရှင်စီမှာနောက်ဆုံးအစီအစဉ်ရယူပြီးမှထုတ်ပြန်သင့်တယ်လို့ပိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်နေကြပါတယ်။အလဲဒီဆိုရသက်တမ်းတစ်နှစ်တာကာလအတွင်းပြည်သူလူထုကိုခိနှိတ်ရရောက်တဲ့ဥပဒေတချို့ကိုဖယ်ရှားနိုင်ခဲ့တာ၊လေယာဉ်ကြီးသိမ်းဆည်းမှုပြဿနာတွေကိုအနိုင်ငယ်ဖြေရှင်းပေးနိုင်တာကလွှဲရင်တိုးတက်ခွင့်ပြုမှုပြောင်းလဲမှုတွေတုတ်ဆိုင်နေတယ်လို့လည်းပိုင်းသားနိုင်ငံရေးပါတီတွေကရှုမြင်နေကြတယ်လို့NLD အနေနဲ့ရှေ့ဆက်နိုင်ငံကိုသုံးသက်အောင်လှုပ်ဆောင်နိုင်မယ်လို့လည်းမျှော်လင့်သူတွေလည်းရှိနေကြပါတယ်ခင်ဗျာ။